မင်းကင်းမြို့နယ်ချင်းတွင်းမြစ်ကမ်းဘေးမှာရှိတဲ့မတော်ရွာမှာဂျွန်လ3ရက်မနက်ပိုင်းကမင်္ဂလာပွဲကျင်းပနေချိန်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံး30လောက်သေဆုံးခဲ့ကြောင်းတိကတ်တန်ရသူတွေကိုကူညီပေးနေတဲ့ဒေသခံကာကွယ်ရေးတပ်မှုတယောက်ကပြောပါတယ
်။အေးတော့ကျွန်တော်နောက်ပြောရတာတော့29ဆိုပြီ။ခလေးငယ်ပါလေ။ဒါရရဒီက24ယောက်ကျော်သွားပြီ။ပြောရရလို့ကတော့9ယောက်နဲ့10ယောက်သားမှရှိသေးတယ်။ဒီကိစ္စမှာလည်းကလေးငယ်တွေကပေါ့အလောင်းနေရာရှိတဲ့နေရာမှာမဟုတ်ဘဲနဲ့တခြားဘက်မှာလင်းစင်သွားတာကြီးအဲ့လိုလိုက်ပြောမှရှာနေအခုတည်းကတော့အတင်းကြီးလာဆို29ကလောလောဆယ်ပဲလေဒီထက်ပိုကြောင့်များနိုင်တယ်ပေါ့ကျွန်တော်အစားဖြာနေရတဲ့ကိစ္စလေးကြီ
းမတော်ကြည့်ရဟာမင်းကင်းမျိုးနဲ့နှစ်မိုင်တာတာလောက်ပဲဝေးပြီးချင်းတွင်းမြစ်ကမ်းဘေးမှာရှိပြီးတော့ဘုံကျဲပြီးတဲ့နောက်မင်းကင်းမျိုးပေါ်စစ်တပ်တပ်ဆွဲထားတဲ့နေရာကနေလက်နက်ကြီးတွေနဲ့ပစ်ခတ်လို့ကယ်ဆယ်ရေးလှုပ်ဆောင်ရမှာအခက်အခဲရှိခဲ့တယ်လို့ကူညီပေးနေသူတွေကပြောပါတယ်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ရဲ့မင်္ဂလာပွဲကိုလေကြောင်းကတိုက်ခိုက်ခံရတာလို့လည်းဒေသခံတွေကပြောပါရတယ်။တိုက်ခိုက်မှုကြောင့်လူများပြားတေးကြီးဒဏ်ရာရခဲ့တာကြောင့်လုံခြုံရေးအတွက်စိုးရင်ကြတဲ့မတော်ရွာအပါအဝင်အနီးအနားကကြေးရွာတွေကဒေသခံတွေဟာဘေးလွတ်ရာတိမ်းရှောင်နေရပါတယ်။န
ာကောင်ခန္ဓာချင်းပါနေတဲ့အချိန်မှာစစ်ဖိုက်တာတက်လာပြီးချက်သွားတာလေ။အဲဒီလိုချက်သွားတာဟိုမင်္ဂလာကောင်ခန္ဓာပြည်ကနေနေတယ်။မင်္ဂလာကောင်မန်တော့ပြီးချက်လာတယ်။ပြီးနေတဲ့အချိန်ကြီးအာနိုင်ရတဲ့အချိန်ကိုချလိုက်တာတော့အပြည့်ကျပြီးအားများတော့ဟိုဟာရမှာတော့လက်ပံသေးငါအိုးအထွေလေးငနေအောင်အဲ့ရွာ6ရွာကဘုံကရွာထဲမှာမလူဝင်တော့လည်းပြောတော်နေမှာတုံ့ဆောင်နေတာ
ဒေသခံအများအပြားဒီဆုံးရတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးမင်္ဂလာပွဲတိုက်ခိုက်ခံရမှုမှာသူတို့သားနဲ့သူတို့သမီးတို့ကတော့အသက်မသေးဆုံးပဲလွတ်မြောက်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်လက်ရှိအချိန်မှာမြေပြင်ကယ်ဆယ်ရေးတွေဆောင်ရွက်နေပြီးဒဏ်ရာရရှိသူတွေကိုဆေးရုံစည်းကမ်းတွေမှာစေကူတာပေးနေတယ်လို့လည်းကုညီသူတွေကပြောပါရယ်ပြီးခဲ့တဲ့နှစ်2023ဧပြီလ17ရက်ကလည်းစကိုင်းတိုင်းကမ်းဘလူးမြို့နယ်ပစီကြီးကျေးရွာပြည်သူ့အုပ်ချုပ်ရေးရုံးဖွင့်ပွဲကိုစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့လို့ကလေးငယ်38ဦးအပါအဝင်လူပေါင်း184ယောက်သေဆုံးခဲ့ရပါသေးတယ်မြန်မာနိုင်ငံကစစ်ရေးပြပခတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးကြောင်အရသားတွေထိခိုက်သေဆုံးမှုတွေအတွက်စိုးရိမ်ကြောင်းကုလသမဂ္ဂကလည်းမကြာခဏသတင်းထုတ်ပြန်ထားပါရခင်ဗျာ